ဒီနေ့သုံးရက်နေ့သုံးရက်နေ့ရဲ့ဒုတိယအခိုင်ရောက်လာပြီပေါ့အဒီနေ့တနေ့ရတော့ရောက်ပြီလေဆရာကြီးရဲ့အရှိရနေရှူဝေအောင်ပဲနောက်နေ့ကြာရင်ဒါကိုယ်တရားနဲ့ကိုပေါ့ကိုယ်တရားနဲ့ကိုရှူကြရအောင်အခုတည်းကကိုယ်တရားနဲ့ကိုရှူလို့ရအောင်ဒီရှူလေးစားကိုကိုယ့်ဘာကိုစံပေါ်ရောက်အောင်အဲရှူလေးရှူတော့အောင်ရှူရရဲ့အဲလိုရှူတော့အောင်ဆရာကြီးကတောင်းရတိုင်းတိုင်းအရှိရနေရှူရပါအဲရှူပေးတဲ့အတိုင်းရဲ့ရှူလို့ရတဲ့ယောဂီကတော့သူ့လမ်းကြောင်းကိုသူရောက်သွားတယ်အဲရှူလို့မရတဲ့ယောဂီတွေကတော့ဆရာကြီးရှူပေးတဲ့အတိုင်းကိုမရောလိုက်ရှူရဲဒါဥစဉ်တော့တော့လည်းရှုပေးရတာပဲအမှန်အရှုတဲ့အပေါ်မှာစိတ်ပါတဲ့အတိုင်းရှိတယ်ဆရာလေးရှုတဲ့အပေါ်မှာလိုက်ပြီးတော့ရှုတာစိတ်မပါတဲ့အတိုင်းလေးပဲဒါပဲလို့အဲ့ဒီရှုတဲ့အပေါ်မှာစိတ်ပါတာနဲ့မပါတာနဲ့မပါတာများတယ်ကုသဉာဏ်ရောနောက်တော့ရှုရင်းရှုရင်းနဲ့ဒီဝေဒနာအပေါ်မှာမခံနိုင်မခံစားနိုင်တော့အကြီးအဲ့ရောမှထပ်ရှိရှုလို့ဇံမောရောက်သွားတော့မှဇံမောရောက်ပြီးတော့လွတ်သွားတော့မှဓမ္မသိလို့ရှိရင်ဟောစောရည်ရဲ့လိုက်ရှိပလိုက်ရဲ့အဲကိုဇံမောရှုလို့ရောက်သွားမှရှုလို့မရောက်ခင်တော့တေကပြီးနေတာပဲဘလောက်ပဲပြောလို့ဟောကတတ္တာပင်ကကိုယ်တတ္တာမပါတော့မဖြစ်လာပါဘူးဆောတော့ကိုယ်တတ္တာဘယ်တော့မှပါလာလဲဆိုတော့ဒီဝေဒနာဘောကမခံနိုင်တော့မှဒါပဲကြံတော့ကြံနေတာပဲဆက်ပြီးတော့ကြံနေတယ်ဟိုကြံလိုက်ဒီကြံလိုက်အမျိုးမျိုးကြံလိုက်ကြံလို့မလွတ်ဘူးအဲ့ကြံလို့မလွတ်တော့အကြံနေကုန်လို့ကြံတရားမရှိတော့မှထချူအဲ့တော့မှဇံပေါ်ရောက်ပြီးတော့လွတ်သွားရတယ်အဲနည်းနည်းတော့ကြံတရားရှိနေရင်အဲ့ယောဂီကဦးဇင်းတို့ကလာအောင်ပြောပြောဘာရရလောက်ပါတော့ဒါလေးလိုက်ပြီးတော့ကတ်ကြံနေအောင်မလဲအကြပ်ပါဆောက်လုပ်နေတာပဲအရင်တော့လေအဲဦးဇင်းတို့ဒီဒုက္ခသက္ခာဆိုလို့ရှိရင်အဲယောဂီတွေမပါပါဘူးယဟန်ရေဒီလရှင်ရယ်300ကျော်ပြပြီးရဦးဇင်းတို့ပြရတဲ့အခါကျတော့ဆက်ဆက်ကြတော့လေပြေခံယူပြီးတော့အခုလိုပဲထိုင်မလိုက်တချို့ဥစဉ်နေကိုရင်နေကြတော့ပြေခံယူပြီးလို့ရှိရင်သင်္ခါကိုတစ်ခါတည်းပွားပွားကြီးခြုံပြီးတော့ထိုင်မလိုက်အဲ့လိုထိုင်လိုက်တဲ့အချိန်မှာဥစဉ်တော့တရားနေကြည့်ဘယ်ဟောဥစဉ်ကဘယ်လောက်လုပ်ပြီးဘယ်ဆရာလေးကဘယ်အတိုင်းတောင်ဒီရုပ်ပေါ်မှာသူလွတ်ပြီဆိုတာဟောထိုက်ဝင်ချလိုက်တယ်ဥစဉ်တို့သိမှာဘာဖြစ်လို့သိလဲဆိုတော့ကိုလျှောက်ခဲ့တယ်ကဆိုတော့ကိုသိရတော့အဲဒီရုပ်ကိုသတိခံယူပြီးတော့ရုပ်ရင်တည်းသိရင်ပြီးတော့ဟောမပြေဘူးသတိခံယူပြီးတော့ယူပြီးလို့ရှိရင်တမလင်ပြေတမလင်ကိုအတိုင်းထိုင်ပလိုက်တယ်အဲ့ဒီရောပြရသူရုပ်ပေါ်မှာသိအကြောင်းမလို့တော့အဲရုပ်ပေါ်မှာမလို့တည်းရဲ့ရုပ်ပြကြတော့ဒီပြိဋ္ဌာန်ယူလို့ဒီအင်္ဂတိပြင်ရဲပြင်လိုက်တော့အဲ့ဒီယောဂီကဒီအင်္ဂတိကိုချလို့မရဘူးဒီလိုချရင်အဆင်ပြေမလားဒီလိုထိုင်ရင်အဆင်ပြေမလားဒီအင်္ဂတိကိုအဲကိုလိုထိုင်ရင်အဆင်ပြေမလားဒီလိုထိုင်ရင်အဆင်ပြေမလားအဲ့ဒါရှောက်လို့ကလည်းတတော်နဲ့မျက်စိမမိတ်ရဲနဲ့ဟုတ်ပြင်တော့မယ်ဝါတော့ရောက်ပေါ်မှာရောက်တဲ့ဒီမှာရောရှူနေတော့မပြေးသေးဘူးအင်္ဂလေးကိုဆလို့မရဘူးဒီစိတ်လေးကစိတ်တိုင်းကြမရဘူးသူစိတ်တိုင်းကြမရသေးတော့ရှူပြီးတော့မသွားသေးဘူးအဲ့တော့ကိုယ်စင်းတော့လည်းဖြစ်ခဲ့တော့သိရတာဟုတ်အဲ့တော့ဒီအရင်လောက်ကကိုယ်ရင်လေးတချို့လည်းအရှိရာကိုယ်စင်းနေအနောက်ကကိုယ်ရင်လေးရင်သင်္ကန်းကိုကွာလိုက်ချုပ်လိုက်အဲ့ပွားဝတ်ဆောင်ရတဲ့ကုသဉ္စကိုရှင်တွေဆိုဒုက္ခကောင်းကောင်းမိတော့ဒါမဲ့ဆိုတော့ဒီ သင်္ခါကိုကွာဘွားချုံတယ်သူတို့အကြံနဲ့ချုံတယ်ဒီဦးသိန်းတို့ဒီကအရှိရရှူလို့ရှူတဲ့အတိုင်းကိုအဲထားတိုင်းလိုက်ပြီးတော့ရှူမယ်လို့စိတ်ကူးမရှိဘူးအဲဝေဒနာတက်လာရင်တွေးနေပါလေအဲဘယ်လိုခုတ်ပြင်ရရမလဲဘယ်လိုခုတ်လုံးရမလဲအဲ့စိတ်နဲ့တည်ပြီးတော့လောတယ်အဲ့ဒါဆိုလို့ရှိရင်အဲ့ဒီသင်္ခါကိုချုံတဲ့ဥစဉ်နေကိုရင်နေဆိုရင်ဒုက္ခကောင်းကောင်းရောက်ဘာဖြစ်လဲဆိုတော့သူတို့မှဒီခိုးပြင်မှုခိုးလုံမှုဆိုတဲ့စိတ်နဲ့စထွက်လို့ရတယ်။ဒီရုပ်ပေါ်မှာလွတ်တဲ့ဦးစင်းနေဆရာလေးတွေကြတော့ဒီထိုင်တဲ့အခါကိုစိတ်မပြင်းပါဘူး။မပြင်းတဲ့အခါကျတော့ဒီဆံမောကိုညံညံရောက်တာပေါ့။ဘာဖြစ်လဲဆိုတော့ဦးစင်းတို့ကိုယ်တိုင်လည်းလှုပ်ခဲ့တာပေါ့။ဦးစင်းတို့ကိုယ်တိုင်လှုပ်ခဲ့တယ်လားဆိုတော့ဒီဝေဒနာတိုက်ရင်မခံနိုင်ရင်ဒီစိတ်ကထွက်လို့ဒီစိတ်ကထွက်တဲ့အခါကျတော့ဥစဉ်တော်ကတရားနေလမ်းပြီးတော့ပြောလိုက်ရင်တဲ့နေသင်္ကပ္ပလောက်ပဲဟိုဆုံသားပလိုက်ပါစေမလုံပါဘူးဘာဖြစ်လဲဆိုဒီစိတ်ကဘယ်တော့မှပုံလို့မလုံသင်္ကပ္ပချောင်းရဲ့မျက်ရှိမိတ်နေတယ်အတွင်းထဲမှာလေဟိုမသိမသာလေးရှောက်ပြီးတော့ဟိုခိုးပြင်နေတယ်ခိုးလုံနေတယ်အမသိမသားလေးခြေတော်လေးတွေကိုသားလေးဆွဲထုတ်ပြီးတော့သတ္တအောင်လုပ်နေတယ်အဆွတ်လေးကြတော့လေဒီခြေမလေးတွေလက်လေးတွေအသားလေးထိုးတယ်လို့ခောက်တယ်လို့လုပ်ပြီးတော့သတ္တအောင်ကျန်နေဒါမဲ့ဦးဇင်းတို့တရားနေပြောတာကယောဂီတွေကခိုးပြင်ခိုးလုံတာကိုသင်္ကန်းဆောင်လာတော့မြင်လို့ပြောတာမဟုတ်ပါဘူးဒီရုပ်ပြင်လာတော့ပဲမြင်ရတယ်ဒီသင်္ခါချုပ်ပဲဒါပေမဲ့ဒီရုပ်ကိုပြင်တဲ့စိတ်ကယောဂီတွေရဲ့ဒီထိုင်တဲ့ရုပ်မှာလာပေါ်နေအဲဒီထိုင်တဲ့ရုပ်မှာပေါ်တဲ့စိတ်ကိုဦးဇင်းတော်ကြည့်ပြီးတော့ပြောတယ်အခုတရားပြကယောဂီတွေရဲ့ဒီရုပ်ကိုဦးဇင်းတို့ကြည့်ရင်းကြတာမဟုတ်ပါဘူးဦးဇင်းတို့ကြားတဲ့တရားတွေကယောဂီတွေရဲ့စိတ်ကိုကြည့်ရင်းပြီးတော့ပြောပြတယ်ဒီစိတ်ကိုကြည့်ပြီးတော့ပြောပြန်တော့လေစိတ်ကိုမြင်ရတာဆိုတော့မမြင်ရဘူးအဲ့ဒီရုပ်ကိုကြည့်ပြီးတော့ပြောရတယ်အဲဒေါသထွက်တဲ့စိတ်ရဲ့ဒီရုပ်မှာပေါ်တဲ့အမှုရာဘယ်လိုဖြစ်သလဲအဲအဲ့ဒါကိုမြင်ပြီးတော့အတွင်းထဲမှာလေဟိုကြိတ်ခံအောက်ခံတောက်ခံပြီးတော့သိခံနေတဲ့ယောဂီရဲ့အိန္ဒတရားဘယ်လိုဖြစ်နေသလဲမျက်နှာကိုကြည့်ပြီးတော့ပြောတာယောဂီတွေရဲ့မျက်နှာပါလေအကုန်လုံးဟောယောဂီတွေရဲ့အတွင်းထဲကပေါ်တဲ့စိတ်တွေမှန်တယ်များလာပေါ်ပြီးတဲ့အဲ့ဒါကိုကြည့်ပြီးတော့ဥစဉ်တော့ကြောပြီးဥစဉ်တော့လည်းဖြစ်ခဲ့တာဟုတ်ဖြစ်ခဲ့တော့ကိုယ့်ကိုယ်ပြန်ဆင့်ခဲ့ရပြန်ဆက်တော့အဲဒေါသစိတ်ဖြစ်ရင်ဘယ်လိုအဲ့တရားဘယ်လိုဖြစ်တယ်ဒီလိုက်ပြီးတော့ကြံတဲ့စိတ်ဖြစ်နေရင်အဲ့တရားဘယ်လိုဖြစ်နေသလဲဒီမျက်နှာရဲ့အမှုရာဘယ်လိုရှောက်ပြီးတော့ဖြစ်နေတယ်လဲကိုယ်ကိုကြားစစ်တာရဲ့အငြိမ်ပြီးတော့နေရတယ်ကဘယ်လိုအိမ်တည်းဖြစ်နေတယ်လဲဒီရုပ်မှာအသာလေးကပြီးတော့နေတဲ့အိမ်တည်းကဘယ်လိုဖြစ်နေတယ်လဲအဲ့ဒီအိမ်တည်းကိုပြန်စစ်လာရတာသူစဉ်းလို့လေကိုယ့်အိမ်တည်းကိုစစ်တာရဲ့ကိုယ့်အိမ်တည်းကိုစစ်တာလို့သိလို့လေယောဂီတွေတရားအထုတ်တဲ့ခါကျတော့ခေါင်းကြီးကျဆက်လေးအခေါင်းကုန်းကျတရားအဲဒီရောဂီကိုမြင်တဲ့စိတ်နဲ့ပေါင်းလို့ခေါင်းချရပြီးတော့အဲဖြစ်ကြတော့ဒီခေါင်းငုံပြီးတော့လေကိုဘဝင်မှာချုပ်တဲ့အထဲရောက်ဟိုထိုင်ထိုင်ယူတဲ့ရောဂီကတော့ဒါခေါင်းငုံပြီးတော့နေတာတော့နေနေတာပဲမသိတော့သူလည်းခေါင်းငုံနေတာပဲဒီဘက်ရောဂီလည်းခေါင်းငုံနေတာပဲခေါင်းငုံနေပြီမဲ့လို့မြင်ပြီးတော့နေတဲ့ခေါင်းငုံတဲ့အိမ်တည်းဘဝင်မှာချုပ်ပြီးတော့ကောင်းလို့ပြီးရနေတဲ့အိမ်တည်းအဲ့ဒီအိမ်တည်းကိုကြည့်ပြောရတယ်ဦးဇင်းတို့ကကောင်းလို့နေပေမဲ့လို့အဲဒီယောဂီကဟိုဘဝမှာချုပ်ပြီးရနေတယ်ညင်ပြီးရနေတယ်ပြန်ပြောလို့မရဘူးဒီအိမ်တည်းကိုကြည့်ပြီးရဘဝမှာချုပ်တဲ့သူကိုချုပ်တယ်ပြောရညင်ပြီးရနေတဲ့သူကိုညင်တယ်လို့ပြောပြရညင်ပြီးရနေတဲ့သူဘဝမှာချုပ်ပြီးရနေတယ်တော့ပြောမတည့်တော့ဘူးဒါဖြစ်လို့ဆိုတော့သူဖြစ်တာနဲ့မတည့်တာကိုသူဖြစ်တာနဲ့မတည့်ဘူးတည့်အောင်ပြည့်စေရတယ်ဒီတော့ဥစဉ်တော့ထိုင်တဲ့ယောဂီတွေဒီစိတ်ကိုပြင်သွားပြီးမှလည်းဒ ဒီစိတ်လေးတွေရောက်ပြီးရင်ကြောင်းမှာကိုယ်စိတ်ကြောင်းလို့ကြောင်းမှာကိုယ်သိရအဲ့ဒါလို့ကိုယ်စိတ်လေးတွေကြောင်းလို့ကြောင်းမှာသိပါပါလေရောက်ပြီးရင်ဒီတရားကိုသိရတယ်သက္ကာရီတက်အဲစိတ်မကြောင်းနေရင်တော့သက္ကာမတော့ပါဘူးအဲ့ဒါတော့တဘုရားကကိုယ်တရားထိုင်နေအထုတ်လိုက်အထုတ်ပြီးတော့အခါကျတော့ကိုယ်စင်းတော့ဆရာတော်အမြဲမရှိတယ်လို့မင်းတို့ကိုယ်စိတ်အပြောင်းမပြောင်းသိရင်စင့်ပြီမျက်စိနဲ့အစင်းနဲ့တိုက်ရင်ကျန်စင့်ပြီနားနဲ့အသံနဲ့တိုက်ရင်ကျန်စင့်ပြီနားနဲ့အသံနဲ့တိုက်လို့ခွေးလိုကြားနေပြီမဟုတ်ဘူးမျက်စိနဲ့အစင်းနဲ့တိုက်ရင်တခါတခါမှလို့သိနေသေးရင်မဟုတ်ဘူးဒီတရားကသူကသတိနဲ့အစင်းနဲ့တိုက်ရင်တခါတခါမှလို့သိရင်ဒါလောကတရားအတိစိတ်မပြောင်းနေသတိနဲ့အစင်းနဲ့တိုက်ကြတဲ့အပေါ်မှာစိတ်ကြောင်းသွားရနားနဲ့သံနဲ့တိုက်တဲ့အပေါ်မှာစိတ်ကြောင်းသွားရနှာခေါင်းနဲ့နားနဲ့တိုက်တဲ့အပေါ်မှာဒီစိတ်ကကြောင်းသွားရအဲ့ဒါလို့ကိုယ်စိတ်ကြောင်းသွားရကိုယ်သိမှဒါကဒီဘက်ပြရအရှိတရားတွေကိုပြန်ပြီးတော့သိရအခုယောဂီတွေလည်းတရားအထုတ်တယ်အထုတ်လို့အဋ္ဌကံပြင်းလို့ဖြစ်သွားရင်နာဟုအသားလာလိုက်နာဟုအသားလာလိုက်တော့ပတ်တည်ကိုနာဟုလာတိုက်တဲ့အသံကိုသတိမထားမှုသတိမထားတဲ့ကိုအမြင်တိုက်တဲ့အသံကိုရောက်သွားရောက်လဲရောက်သွားတော့နာနဲ့အသံနဲ့တိုက်တော့ကိုအမြင်အသံရောက်သွားတော့နာမလာတိုက်တဲ့ဆိုင်ကဲတန်းကာသံပါပြီးတော့ဖတ်ယူလိုက်တဲ့စိတ်ကအဲဒီဆံကယ်ဆံကားနံလို့ပတ်ထွက်ယူလိုက်တဲ့စိတ်ကသိနေသေးရင်အမှန်မဟုတ်သေးပါဘူးဆံကယ်နံမကားနံမပါနာနဲ့အတန်နဲ့ကြားတဲ့အပေါ်မှာမျက်စိနဲ့အစင်းနဲ့တိုက်တဲ့အပေါ်မှာတခါတခါမှမပါဘူးမသိရဘူးဒါလည်းလွတ်မှသိတယ်မလွတ်မသိဘူးသူကျင်းလို့လည်းမလွတ်ခင်တော့မသိဘူးဟုတ်ပါဘူးဒီတရားတရားမှမမြင်အောင်ဟောဤတရားရှင်မမြင်အောင်ဘယ်လိုလုပ်နေလဲဒီမျက်စိကလည်းဟိုလောကလည်းဆိုဒီမျက်စိနဲ့လောကလည်းပွဲသွားရတယ်မဟုတ်ဘူးမမြင်အောင်ဘယ်လိုလုပ်ကြည့်လဲမကြည့်တတ်ပါဘူးသူစံတော့နောက်တော့ဒီတရားကြီးကျင့်လို့သိလာတော့ဒီမျက်စိမြင်တဲ့အမြင်နဲ့ခန္ဓာဘက်ကိုပြန်လဲပြီးတော့မြင်တဲ့အမြင်နဲ့မတူပါဘူးမျက်စိနဲ့မြင်တဲ့အမြင်ကလောကတွေကဒါမြင်တဲ့အမြင်ကြီးဒီခန္ဓာပါပြန်ပြီးတော့မြင်တာကဉာဏ်နဲ့မြင်ရတဲ့ဉာဏ်မျက်စိနဲ့မြင်ရတဲ့အမြင်မြင်မှုရင်းကွာသွားတယ်ကံမျက်စိနဲ့မြင်တာနဲ့ဉာဏ်မျက်စိနဲ့မြင်တာနဲ့ကွာသွားတယ်အရိယာတွေနေတာကဉာဏ်မျက်စိနဲ့မနေတော့ကံမျက်စိနဲ့မနေတော့ဒီဉာဏ်နဲ့မြင်တဲ့အမြင်ဉာဏ်နဲ့သိတဲ့အသိဉာဏ်ရင်းနေရတယ်။ဒါပေပြောတာကြတော့ပြောပြရတယ်။ဘာဖြစ်လဲဆိုတော့တခါတခါမှလို့ပြောပြရတယ်။ဘုံဉာဏ်ရရှင်ကိုပြောပြရတယ်။ဒီလိုမှမပြောပြရင်လည်းပြောတယ်မှမရှိဘူး။ဒီသဗ္ဗယမြင်တဲ့အတိုင်းပြောတဲ့အခါကျတော့နားမလည်ဘူး။အကျင့်ကမရှိတဲ့လူကဒီရုပ်ဒီနာမည်ဓာတ်တွေ၆ပြောလို့နားမလည်ပါဘူး။မြင်တဲ့အတိုင်းခေါ်ရင်အစင်မကြီးဘူးလောကမှာကြတော့ကိုယ်အတုပမြင်ပြီးတော့မြင်တိုင်းအတုပလို့ရှောက်ကုန်ဘယ်သူမှမကြိုက်ဘူးလောကရဲ့လူတွေကဟိုအတုပဆိုကြားတော့မကြားဘူးအဲဒီလိုကိုယ်အတုပမြင်ပြီးတော့အတုပလို့ခေါ်ရင်မကြိုက်ပါဘူးအဲအယောသူလို့မြင်တော့ဘယ်သူကိုမြင်လဲအယောသူပဲဖြစ်နေတော့အယောသူလို့ခေါ်မကြိုက်ပါဘူးကိုယ်ကဓာတ်ကိုမြင်တဲ့သူကလည်းဟိုအပေါ်လုံးကသူလည်းတက်နေပါကိုယ်လည်းတက်နေပါအတူတူပဲအဲ့တော့ဓာတ်ကုန်မြင်တော့ပြိတ္တရမြင်တော့လည်းအကုန်လုံးဓာတ်တွေကိုလိုက်ပေါ်မကြိုက်ပါဘူးဘာဖြစ်လို့လောကပုထုရှင်ကတော့မကြိုက်ဘူးအကျင့်နဲ့ရှိတဲ့သူကဟောသူဒီဓာတ်နဲ့မြင်လို့ဓာတ်နဲ့သဘောပေါက်လို့ဓာတ်လို့သူခေါ်တယ်သိတယ်အတုပလို့ခေါ်ရတယ်သူကလည်းဒီတော့သူအတုပမြင်လို့အတုပနဲ့သိလို့အတုပလို့ခေါ်တာဆိုလည်းသိကိုဉာဏ်နဲ့ကိုခေါ်တာဟုတ်မြင်တဲ့ဘောကမပါတော့ဘူးတခါတခါမှမပါတော့ဘူးဟုံးဒီလိုက်ရှင်မပါတော့သူ့ကိုကြည့်လိုက်အတုပကိုယ်ကြည့်လဲအတုပအတုပပဲမြင်လာတော့အဲ့ဒါလိုမြင်တဲ့အခါကျတော့ဒီအတုပမြင်မှတော့ဘယ်လိုရှင်တော့မလဲအစကတော့ဦးဇင်းတော့ ကိုယ်ဒီရုပ်ရောကောင်းတဲ့ချိန်အဝိဇ္ဇာလင်လာလိုက်တော့ကိုယ်ကိုချောတယ်လှတယ်ကောင်းတယ်ယူတယ်ဒီတရားကိုကျင့်လိုက်တော့အတုပောင်းနေတော့ကိုယ်ကိုယ်လည်းမလိုချင်တော့သူများကကြည့်တော့လေလိုချင်နေရာမရှိတော့ဒါဖြစ်လို့ဆိုတော့ဒီရာရှိတာရဲ့ဒီ၁၄ပါးဆိုတဲ့ဒီပြုတ်တော့ရဲ့သင်နေရာကြီးကြီးကောင်းတာမမြင်တော့နှာခေါင်းဘဝဖတ်တာကြည့်တော့လေဟိုမတ္တိတရားပဲမြင်တော့ကိုယ်နာဘဝဖတ်တော့လေမတ္တိတရားပဲမြင်တော့ပစ္စဘောက်ကဖတ်တော့လေမတ္တိတရားပဲမြင်တယ်ရှင်ဒီဘောရှင်ငယ်ဘောကထွက်တာကိုလည်းမတ္တိတရားပဲမြင်လေအဲ့တော့ကိုယုံလို့ကိုတခါပဲပြန်ကြည့်ပြီးတော့ဟောသတိတရားကောင်းတာဆိုလို့မတွေ့တော့ဘူးအဲ့တော့ဒီမတ္တိတရားဒီရောက်တော့နဲ့နေရတော့မနေချင်တော့ဘူးဒါမမြင်သေးလို့ပဲပြောပြီးလေအဲ့တော့ဒီရောက်တော့ညဘာနဲ့သွားကြည့်လဲဆိုတော့ဟောပုံစံကနေဒီအဲ့ဒီမှာမွေရုံအဲ့ဒီမှာမကောင်းတဲ့အပ္ပတ္တိစွန့်ပြေးပြီးတော့ခါရဲထဲ့တာထဲ့ကြတော့ရက်ကြီးပြာလာရက်ကြီးပြာလာတော့အကုန်ကြီးတွေစိတ်ထွက်ဒီဟိုနေအထောက်ကြတဲ့အကုန်ကြီးတွေစိတ်ထွက်တယ်လို့ကိုယ့်ရုပ်ကိုပြန်မြင်နေတယ်ဒီရုပ်တော့မှဒီမွေရင်းပေါက်လေးတွေအားကျဒီကိုယ်ပေါက်တော့တာဟိုအကုန်ကြီးတွေစိတ်ကြစိတ်ကြပြီးတော့ကိုယ်မှာတခါတဲ့နာစောနေတော့မတ္တတိတော့မတ္တတိတော့ကိုယ့်ကိုမလိုချင်တော့သူများကိုလည်းမလိုချင်တော့အဲ့တော့ကိုယ့်ရဲ့ကြားရှိတဲ့ဒီရုပ်ရဲ့မတ္တတိတရားဒီဒုက္ခတော့ကိုမြင်တော့သူများကိုကြည့်တော့လည်းဒုက္ခအဲ့တော့ဒုက္ခကိုမြင်တော့ကိုယ့်ဒုက္ခတော့ကိုမနိုင်မနစ်တဲ့နေရောအပေါ်ဒုက္ခတွေကိုပြန်လိုချင်တော့လို့အဲ့ဒါကတော့ဟောလောကရဲ့ပုထုဇဉ်နေကြတော့မမြင်သေးဘူးပေါ့မမြင်သေးတဲ့အတွက်ကိုဒုက္ခဒုက္ခမှမသိလို့တရားနဲ့တရားမြတ်တာရင်းမြတ်အိမ်တော်ရင်းရက်အဲ့ဒါလိုဖြစ်ကြတယ်ကိုယ်သင်တို့ဒီဘက်ကြည့်ရတော့ဘောင်းကွက်တဘွားမှမသိဘူးကိုယ်ဒုက္ခနဲ့ကိုယ်မှာရှိတဲ့ဒုက္ခတစ်ခုရဲ့ဒုက္ခဒုက္ခတစ်ခုရဲ့နှစ်ခုပေါင်းမလိုက်နှစ်ခုပေါင်းမလိုက်တော့ဒုက္ခဘောဒုက္ခဆင့်ကျင်နေရနတော်သားရဲ့သမီးလေးနေလေးကြရတော့ဒုက္ခရောပွားပါ၏ကိုယ်သင်တို့တရားမြင်တာအဲ့တော့ဒုက္ခပေါ်ဒုက္ခဆင်းရဲပြီးတော့ဒုက္ခတွေပဲဖြစ်နေတယ်အဲ့ဒါကိုမြင်မှရောက်ပြီလေသံဃာရဲ့လွတ်ရလွတ်ကြောင်းကိုသွားလို့ရတယ်အဲ့ဒါလိုသံဃာရဲ့လွတ်ရလွတ်ကြောင်းကိုသွားဖို့လည်းဆော့ရတယ်ဘာကိုဆော့ရလဲဆိုတော့ကိုယ့်ရဲ့လောကတွေကတိတဲ့အယူတွေကိုပြန်နိုင်မှဆွတ်နိုင်မှဆန့်နိုင်ရရကိုယ်လောကတည်းကအသိတွေအမြင်တွေအယူတွေမသိဟောမစွန့်နိုင်တဲ့မပယ်နိုင်တဲ့ရတော့မဆန့်ပါဘူး။ဘာဖြစ်လဲဆိုတော့ဒီဥပ္ပမာတစ်ခုပေါ့။ဘာဖြစ်လဲဆိုတော့ဒီဆရာတော်ကဟောရတာရှိဆရာသည်နဲ့ရောက်ပါခါရဲခရင်သွားခရင်သွားတဲ့ခါကျတော့သွားရင်သွားရင်သွားရင်သွားရင်နဲ့လမ်းမှာမောဟချုပ်တော့မောချုပ်ခံပြီးတော့အရှင်းဆန့်သွားတော့မောင်နေတော့မမြင်ရတော့သွားတော့လည်းတောလမ်းကိုဖြတ်သွားတော့မမြင်ရတော့မမြင်ရတဲ့အခါကျတော့အင်းနာမှာလိုက်ပြီးတော့ကြည့်ကြည့်တော့ဒီတောထဲမှာဟိုတဲတဲတွေ့မိထုံနဲ့တဲတဲတွေ့တော့အဲ့တဲကိုသွားအဲ့တဲကိုသွားတဲ့အခါကျတော့ဒီတဲရှင်တွေကိုခေါ်ဒိနာရောက်တော့တဲဒိနာရောက်တော့သူတို့ကိုဒိညာတညာတော့ဒီမှာအိတ်ခွင့်ပြုပါမိုးလင်းကဖိဆက်ထုတ်အခုကမိုးကချုပ်သွားတော့မောင်နေတော့ဖိဆက်ထွက်လို့မရအဲ့လိုဖိဆက်ထွက်လို့မရတော့အဲ့တဲရှင်ဒီတညာအိတ်ပုံကိုခွင့်ပေးလိုက်ခွင့်ပေးလိုက်တော့သူတို့တောက်ကနာနာနားပြီးတော့ရေချိုးတော့ဘောတဏှေကိုဆောက်လာတာပြန်မတော့ရေချိုးရေချိုးပြီးတော့ဒီတဲရှင်ရဲ့ညတာကျွေးတာပေါ့ညတာကျွေးတဲ့အခါကျတော့ဗာနဲ့ကျွေးတယ်ဆိုတော့ဒီတင်ချင်းတွေကျွေးတယ်ဒီနွားနို့တွေနွားနို့တွေကျွေးတယ်ဒီနွားနို့ဆမင်းတွေကျွေးတယ်အဲ့တော့ဒ ဒီဆရာတပည့်နဲ့ရောက်ဆင်းတယ်ဒီသူတို့မှာဒီမှာတိမ်ကျင်နေရတယ်နွားနုနေရတယ်ခမင်းချက်တော့လည်းနွားနုနေချက်ပြိုက်တော့မင်းကြည့်ဘာလို့လုပ်လဲမင်းကြည့်တော့နွားတကောင်ရှိတာဟုတ်အဲနွားအမတကောင်ရှိတော့ဒီနွားနုညစ်တယ်ညစ်ပြီးတော့စားလဲစားတယ်ရောင်းလဲရောင်းကျန်တာတော့ဘာမှမရှိဘူးသူတို့အဲ့နွားရှိတဲ့နွားမတကောင်ကိုအမိပြုပြီးတော့နင်းနေရဲ့အဲ့တော့တပိဖြစ်သူကတနာနေအဲ့ဒီတဲရှင်ကြီးပြောတာတနာပြီးတော့စာလဲစာပြီးတော့အဲ့ရတဲ့ဝင်တာပေါ့အဲ့ရတဲ့ဝင်တော့ဆရာဖြစ်သူကတော့အဲ့တပိဖြစ်သူကအဲ့မှပြောအဲ့တဲရှင်ကြီးပြောတာကိုသူကတွဲတွဲပြီးတော့တနာနေအဲ့လိုအရင်အရင်နဲ့မောကလင်းတော့မောလင်းတော့ခရင်ထွက်ခရင်ထွက်တော့ဒီတော့ဆက်အပြင်ဆက်ရောက်တော့ဆရာဖြစ်ပြီလို့ပြောတယ်တပည့်ဖြစ်တယ်ဗျာညတော့ကျွန်တော်တို့နေခဲ့တဲ့တည်းမှာဆင်းနေဆင်းရဲတဲ့ဆရာရဲ့ဆရာမှလည်းဟိုပစ္စည်းဥစ္စာတွေပြည့်စုံနေတယ်ဆရာတသက်လည်းမပြောနဲ့ဆယ်သက်တော်စားမလို့အဲ့တော့ဒီတဲရှင်ကြီးချမ်းသာဆရာကူညီပေးရင်ဒီတဲရှင်တွေကောင်းကောင်းမို့နေရမယ်ချမ်းချမ်းသာသာနေရမယ်ကူညီကကူညီလိုက်ပါလေဆရာဖြစ်ပြီဆိုတော့ဆရာဖြစ်တော့ဘာမှမပြောခင်းဆက်သွားအဲ့တော့ဆက်သွားရင်ဆက်သွားရင်လည်းတော်တော်လေးဝေးသွားတော့တက္ကပြောတယ်ပြောတဲ့အခါကျတော့သတိပြုတော့ထားပြီးတော့ပြောတယ်ဆရာဖြစ်ပြီဒီတဲရှင်တွေတန်ခါးတယ်ကူညီလိုက်ပါလားဆရာကလည်းပစ္စည်းတွေပြည့်စုံကြပြောတယ်ပြောပေမဲ့လို့ဆရာဖြစ်သူကမပြောတယ်ဘူးအဲဒါကသူခရင်ဆက်သွားတယ်ဆက်သွားရင်လည်းအဲသွားရင်သွားရင်လည်းနည်းနည်းလေးဝေးသွားတယ်တော့တပည့်ဖြစ်သူကပြောတယ်ဆရာဖြစ်သူကဖတ်တယ်လို့ပြောတဲ့အခါကျတော့ဆရာဖြစ်သူကယဉ်ပြီးတော့နားထောင်နားထောင်ပြီးတော့တပည့်ဖြစ်သူလေးလည်းမင်းအဲ့ဒီတဲရှင်တွေကိုတကယ်ချမ်းသာတယ်ချမ်းသာခြင်းတော့ဆရာရဲ့သူတို့မှာဆင်းရဲတယ်ဟုတ်ပြီအဲ့တော့ဒီတဲရှင်တွေချမ်းသာအောင်ချမ်းသာဖို့မင်းတို့ကခိုင်းငါခိုင်းရတော့မင်းတို့ကအဲ့ငါခိုင်းတာမင်းတို့လို့ရှိရင်ဒီတဲရှင်တွေချမ်းသာအဲ့တော့တပည့်ဖြစ်သူကဝမ်းသာသွားတာတော့ဆရာကခိုင်းမလဲခိုင်းကြတာကဆရာခိုင်းရမှန်းတော့ကျွန်တော်လုပ်အဲ့အဲ့ဒါဆိုရင်တို့များပြန်လဲပြန်လဲပြီးတော့ပြန်လဲသွားတဲ့အခါကျတော့အဲ့ဒီသူတို့နေခဲ့တဲ့ဒီတဲပင်နာကိုတဲရဲ့လမ်းကိုရောက်ကျောက်လာတော့နွားတဲပင်နာမှာရှိကြတာဟုတ်ရှိကြတဲ့အခါကျတော့ဆရာဖြစ်သူကတို့နေခိုင်းတာတမျိုးတပည့်ဖြစ်သူရှင်တာတမျိုးတပည့်ဖြစ်သူကပေါ်ဆရာဝတ္ထုကျင်းဝင်ပြည့်စုံနေတော့ဒီပတ်စံကိုပြင်းမယ်ပေါ့တပိဖြစ်သူကချင်းတယ်အဲ့တော့ဆရာလည်းခိုင်းလည်းခိုင်းတယ်တော့တပိဖြစ်သူကပြောတယ်ဟောအော်နေဒီဖြစ်စင်းနဲ့ဖြစ်စင်းမပြေပဲနဲ့ဒီနွားကိုသွားဆွဲတယ်ဆွဲတော့သွားဆွဲရတာပဲတပိဖြစ်သူကဆွဲပြီးတော့တောင်ဆောင်လေးရောက်တောင်ဆောင်ရောက်လာတော့တပိဖြစ်သူကပြောသူဆရာကျွန်တော်ပါဆက်လုပ်ရမယ်။ဒါတော့ဆရာဖြစ်သူအဲ့ဒီနွားအဲ့ဒီနွားကိုချောက်ထဲတွန်းချလိုက်။ဟုတ်ကဲ့ဆရာ။ခုမှဒီနွားလေးနဲ့ချမ်းသာကိုလည်းအသက်မွေးအောင်ပြုပြီးတော့နေနေရတယ်။ကျွန်တော်တို့ဒီနွားကိုချောက်ထဲတွန်းချလိုက်တော့ဒီနွားသိသွားတော့သူတို့မှဘယ်လိုလုပ်ပြီးတော့လောက်ပဲစားတော့ကြမလဲ။တပည့်ဖြစ်သူကပြော။ပြောတဲ့အခါကျတော့ဆရာဖြစ်သူကမင်းလည်းဒီတဲသားတွေချမ်းသာတော့ဟိုကူညီခြင်းနဲ့ဆိုနေခြင်းနဲ့ဆိုအဲ့တော့ဒီတဲသားတွေဟိုချမ်းသာဆန်းကျန်တာနေရငါလုပ်ပြီးအဲ့တော့ငါပြောတဲ့အတိုင်းလုပ်အဲ့တော့ဆရာပြောတဲ့အတိုင်းလုပ်ရတာဘောတပည့်ဖြစ်သွားတပည့်ဖြစ်သွားတော့မသိဘူးဆရာခိုင်းတာအတိုင်းနဲ့လုပ်ရတယ်သူထင်တာတမျိုးဆရာခိုင်းတာတမျိုးဖြစ်နေအဲ့တော့နွားကိုချက်ပြီးတွန်းချရပြီးတော့ ဆရာတပည့်နှစ်ယောက်ခရီးဆက်သွားအဲဒီခရီးဆက်သွားရင်လည်းသူတို့သွားတဲ့ခရီးရအောင်သွားအဲဒီရောက်သွားတဲ့ခါကျတော့အဲ့ဒီနေရာမှာနေလိုက်တာဟို၄၅၆နှစ်ခုနှစ်နှစ်တော့အဲ့ဒီမှာကြာသွားအဲတဲချင်းဖြည့်တဲ့သူတွေလည်းနွားပြောက်လို့လျှောက်ပြားလျှောက်ပြားတော့ဒီလျှောက်ပြားလျှောက်ပြားတော့ဒီနွားကြောက်တဲ့ပြုတ်ကြိုက်သေးဘူးညတော့အကျိုးရှိကြတာမခံလို့သွားရင်သွားရင်လည်းလျှောက်တဲ့ပြုတ်ပြပြီးတော့သိရဖြစ်နေအဲ့တော့ငါတို့မှအားပါလေဟုတ်အားကိုးတဲ့ရာမရှိတော့ဘူးအဲ့လိုအကုသရာမရှိတဲ့ခံကြတော့ဒီတဲမှာရှိတဲ့ဒီသမိတ်သားခလင်းငါရောက်အလုတ်ကိုဒီလောက်ကြမလုတ်လို့လည်းစားကြရမရှိရဘူးစားကြရမရှိတော့ကိုစားနိုင်တာလေးတွေကိုလုံရင်လုံရင်လုံရင်လည်းပတ်စံပြန်စုမိတော့တော့တစ်ခါပြန်ပြီးတော့ဝဲတစ်ခါဝဲတစ်ခါဝဲပြီးတော့တစ်ခါတခင်နာဝလို့ဒီနှုတ်တွေညှစ်ပြီးတော့ရောက်ဒီလောက်တဲ့အလောက်ကလည်းဆက်ပြီးတော့လောက်ခရင်တော့ကတော့မလောက်ဘူး။ဘာလို့မှမလောက်ဘဲနဲ့ဒီငွားမိုင်းကိုရတဲ့ရောင်းလို့ရတဲ့ဝင်နဲ့ထိုင်စားနေတယ်။အဲ့လိုထိုင်စားနေတော့ဘာမှဖြစ်မလို့။အခုတော့အလောက်ကိုဒီလောက်လည်းလောက်တယ်။ငွားကလည်းတကောင်ကနေနှစ်ကောင်၊နှစ်ကောင်ကနေသုံးလေးကောင်။နောက်ပိုင်းတော့ကျတော့ဆက်ရင်းကားတော့ဖြစ်။ဆက်ရင်းကားတော့လည်းဖြစ်တယ်။ဒီအရင်တော့ဒီဆုံဆုံပြတ်ပြတ်နဲ့နေတဲ့နေရာလည်းတစ်ခါတည်းဒီတဲ့အိမ်ကဖြစ်သွားတယ်။ဆန်းတဲ့အိမ်ဆောက်ပြီးတော့ဒီတဲချင်းကိုဆန်းရတတ်တာနေသွားရတယ်။အဲ့ဒီလိုဆန်းရတတ်တာနေဖြစ်နေတဲ့အချိန်မှာဆရာတပည့်နဲ့ရောက်တော့အဲ့ဒီလမ်းကြီးပဲကျောင်းလာ။ကျန်လာတော့တတိဖြစ်သွားကြည့်တာပေါ့။ဟောငါတို့သွားတော့ဒီတဲလေးကဒီတဲကတခါရယ်နေလည်းမလို့နေတိုက်တော့လည်းအပြင်းထဲမှာနေလည်းမလို့အခုဆိုသူတို့နွားလည်းမရှိတော့ဘူးဘယ်လိုလုပ်နေရပါ့မလဲဒီနေ့ရောက်တော့တတိပြည့်ဆိုစဉ်းစားအဲ့လိုစဉ်းစားစဉ်းစားပြီးတော့လာရင်းနဲ့အဲ့ဒီနေရာရောက်တော့တွေ့ပြီးတော့နွားကြယ်လည်းအများကြီးမတည့်ကလည်းအရင်လည်းအရင်တော့ကတော့ဝိုင်းမဟုတ်တော့တဲ့အဖြစ်အဲ့တော့တတိပြည့်သူကသတ်ဟောနေမြင်လဲနေတော့အဲ့တော့ဆရာဖြစ်သူကပြောတယ်ဘယ်လိုချမ်းသာခြင်းတဲ့အတိုင်းတွေ့တယ်တဲရှင်ကြီးချမ်းသာတော်ပြီအဲငါခိုင်းတဲ့အတိုင်းမင်းလုပ်လိုက်လို့တဲရှင်ကြီးချမ်းသာတော်တယ်ငါခိုင်းတဲ့အတိုင်းမင်းတို့မလို့မင်းမလုပ်လိုက်ရင်ဒီတဲရှင်ကြီးမချမ်းသာဘူးဘာဖြစ်လဲဆိုတော့ဒီရှိတဲ့အောက်ခံတွေကိုရှိတဲ့ဒီနွားမရဲ့ကြတဲ့ငွေလေးနဲ့သူတို့ကဘာမှမလုပ်ဘဲထိုင်စားနေတော့ဘာမှဖြစ်မလို့အခုတော့ဒီငွားကိုချက်တဲ့တွန်းချလိုက်တော့သူတို့မှအားကိုးရမရှိတော့ဘူးမရှိတော့သူတို့မလုပ်လို့မရတော့တဲ့အတွက်သူတို့အားကိုးသူတို့အားကိုးသူတို့ကိုးပြီးတော့လုပ်တော့အခုချနာသွားပြီအဲတော့ဆရာတပည့်နဲ့ရောက်ပါအဲဒီတဲတဲ့ဝင်သွားတဲတဲ့ဝင်သွားတဲ့အခါကျတော့ဘယ်လိုပုံဒီလိုချမ်းသာတယ်ချမ်းသာလာတာလည်းမင်းကြီးတဲ့ဆိုတော့အကျိုးကြောင့်ပြောတာပေါ့တဲရှင်ကြီးရဲ့ကျွန်တော်တို့မှဒီဆရာကြီးတို့သွားတော့နွားမတကောင်ရှိတယ်အဲ့နွားမ၆တပြုတ်ပြည်ပြီးသွားတော့ကျွန်တော်တို့မှစားကြရလည်းမရှိဘူးအဲ့ဒီတော့စားကြရမရှိတော့ရရအလုပ်လေးကိုနိုင်တဲ့အလုပ်ဒီလုပ်ရင်လုပ်ရင်လည်းအခုလိုချမ်းသာတော့ရအဲ့တော့မှဆရာဖြစ်သူကပြောတယ်အဲ့ဒီနွားကြောက်တဲ့ပြုတ်ကြပြီသိတာမဟုတ်ဘူး။ငါငါတပည့်ကိုကြောက်တဲ့ကိုတွန်းချပြီးတော့တက်ကိုင်းလိုက်။အဲ့ကြောက်တဲ့တွန်းချပြီးတော့တက်ကိုင်းလိုက်တဲ့အတွက်မင်းတို့ရှင်တို့ဖြစ်လာတယ်။နောက်ပြီးတော့မင်းတို့ပြောတာငါသိတယ်၊ညတယ်။အဲ့ဒါကြောင့်မို့ငါတပည့်ကလည်းချမ်းသာခြင်းနဲ့ဆိုလို့မင်းတို့ရဲ့နွားကိုကြောက်တဲ့တွန်းချပလိုက်ရအောင်။အဲ့ဒါလိုကြောက်တဲ့တွန်းချလိုက်လို့အခုလိုကိုယ့်အောက်ကိုပို့ပြီးတော့လှုပ်ပါနဲ့။လုံးမချမ်းသာလာရတယ်လို့ဆရာကပြောပြလိုက်တော့ပါတဲရှင်ကြီးကလည်းသိရအခုရောက်ပြီလေအတတူပဲမိမိတို့ကဒီယူတဲ့အယူတွေဆွဲခဲ့တဲ့ဆွဲတွေမဆွလွတ်နိုင်ဘူးရတော့မချမ်းသာဘူးဟိုနောက်ကြောက်တဲ့တွန်းချပြီးတော့ ဆွံ့လွန်လိုက်တယ်ဆိုတာဟောဥပမာသရကကိုပြောရတယ်ဒီခန္ဓာမှာကြတော့သူတင်တို့ရဲ့လောကတရားသိတဲ့အသိတွေမဆွံ့လွန်တဲ့ရည်ချမ်းသာရမရဘူးအဲ့ဒီကိုယ့်ရဲ့အယူအဆတွေကိုဆွံ့လွန်မှချမ်းသာရရကြောင်းကိုဟိုမှာဥပမာတင်ပြီးတော့ဟောတာပြောရတာမိမိတို့တည်းအခုကျင့်တဲ့အခါကျတော့ပြန်ပြီးတော့ယူမိတော့မှာပဲလောကတရားယူတဲ့ယူတဲ့ပြန်ယူမိမှာပဲဆွဲတဲ့ဆွဲတယ်ပြန်ဆွဲမိမှာပဲငါယုံငါကိုယ်လို့ယူတဲ့ယူတယ်ဆွဲတဲ့ဆွဲတယ်အတ္တရဲ့ဆွဲတယ်ပြုံးမှာအတ္တအယူတင်ပြုံးမှာချမ်းသာရရသူတင်တော့ဒီအယူအဆွဲတွေကိုအဲတရားနေပြီးတော့အရှိယနေပြီးတော့ပြောပြီးမှာပဲပယ်ပြီးမှာပဲဒါမဲ့ယောဂိတရားလည်းကျိုးစားပြီးတော့ကိုယ့်ရဲ့အယူဆွဲခြင်းရအောင်ပင်နိုင်ရင်သိမိတို့တူလည်းဒီအယူဆွဲခြင်းမရှိတော့တဲ့အတွက်လွတ်မြောက်ပြီးချမ်းသာရမှာဖြစ်တယ်ပဲမိမိတို့တူဒီတရားကိုကျိုးစားပြီးတော့အထောက်အပံ့နဲ့အခုပြန်ကြည့်တဲ့အချိန်လေးကိုရှုမှတ်ပွားများအထောက်အပံ့အောင်အာလုံးပိဋကံကျိုးကိုနမောတတ္တသုံးရင်ဆိုကြရအောင်